American ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာ Democratic Party ကိုစားပြုသမ္မတလာဖြစ်ဖို့အတွက်လုံလောက်တဲ့ထောက်ခံမဲ့ရသွားပြီဖြစ်ပါတယ်။တောက်ချာညာဘက်ထွက်လာတဲ့မဲရဲရလက်ရေတွက်တည်းရဂျိုးဘိုင်ဒန်အနေနဲ့ပါတီကိုစားပြုသမ္မတလာဖြစ်ဖို့အတွက်လိုအပ်တဲ့ပါတီကိုယ်စားလှယ်ထောက်ခံမဲ့အရေးအတွက်1992ဦးရသွားပြီဖြစ်တာကြောင့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြန်ရတော့မှာဖြစ်ပါတယ်။ဝါရှင်တန်ဒီစီမြို့တော်နယ်တခြားပြည်နယ်ခုနှစ်ခုမှာဒီသတင်းပတ်အစောပိုင်းကပါတီရင်းပနာမရွေးကောက်ပွဲတွေကျင်းပခဲ့ပြီးတော့ထွက်လာတဲ့မဲရလက်တွေရအခုလိုဒီမိုကရက်တစ်ပါတီရဲ့တမရလောင်းဖြစ်တဲ့ကိုစားပြုရှင်တိုင်းမှုတတ်မှတ်ချက်ပြည့်မီသွားတာကြောင့်နောက်ထပ်လုံးမဲ့ပနာမရွေးကောက်ပွဲတွေရဲ့ရလက်ကိုစောင့်စရာမလိုတော့ပါဘူးသူ့ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့ဗမော့ပြည်နယ်အထက်လွှတ်တော်မှတ်ဘာနီဆန်ဒါစ်အေပီလမှာနှုတ်ထွက်သွားကြတဲ့ကသူပဲသမ္မတလောင်းဖြစ်ဖို့ကြိမ်းသည်တလောက်ရှိခဲ့ပြီးတော့အခုရလက်ကတော့သူ့အတွက်တရားဝင်အတည်ပြုပေးတဲ့သဘောပဲဖြစ်ပါတယ်။ Democratic Party ရဲ့အတော်ဆုံးတွေကတချို့နဲ့ရှင်ပြန်ရတာမလို့ဂုံယူချောင်းရွေးကောက်ပွဲအတွက်စူးစီးညီညွတ်တဲ့ပါတီအနေနဲ့ဝင်ရောက်ရှင်ပြန်ရမှာကိုဝမ်းသာမိကြောင်း Mr. Biden ကကြေညာချက်မှာပြောထားပါတယ်။ပြည်내တော်တော်များများမှာမဲပေးသူအရေးတွေကပုံမှန်ထက်ပိုများခဲ့တာကြောင့်အခုနောက်ဆုံးရလက်ထုတ်ပြန်ဖို့၃ရက်ကြာခဲ့ပြီးတော့တောက်ကြညာကမှမဲရလက်ကိုထုတ်ပြန်နိုင်ခဲ့တာဖြစ်ပါတယ်။